စံတော်ဝင်းမဲ့မှာရွေးကောက်ပွဲပြီးတက်မတော်နဲ့အေးအေးရခိုင်တက်သူမကျင်းပါဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကရွေးကောက်ပွဲပြန်ကျင်းပါရေးအပြန်အလှန်တောင်းဆိုကြိုဆိုပြီးတချင်းဆွေးနွေးပွဲတွေပါစဖြစ်လာနေတာကရွေးကောက်ပွဲကော်မရှင်ယူစီဘက်ကရွေးကောက်ပွဲမလုပ်ပေးရင်တော့ငြိမ်းချမ်းရေးတော်တော်စက်တိုက်တိုးတက်လာနိုင်တယ်လို့ရခိုင်ပြည်နယ်လက်တော်ကထားဦးစံကျော်လာကအခုလိုရှေ့ဆက်ဆွေးနွ ကိုဖြစ်စေချင်တာလေးတွေဖြစ်လာမှာကိုဆွေးနွေးပြီးတော့တစ်ခုပြီးတစ်ခုလုပ်လာရပါမယ
်ဟုတ်ကဲ့အဲ့တော့လက်ရှိအခုဆွေးနွေးပြီးတဲ့ကာလအထိပေါ့နော်တိုးတက်မှုအပေါ်
တိုးတက်မှုတော့ကောင်းပါတယ်သူတို့တစ်ဖက်နဲ့တစ်ဖက်စကားပြောလို့မကြခင်မှာပဲဒီဝါဒေသားမှာတွေ့ကြတယ်တခါအခုတွေ့တဲ့အနေအထားမျိုးထက်ပိုကောင်းတဲ့အဲ့နှစ်ဖက်ကောင်းဆောင်တွေတွေ့နိုင်တဲ့အနေအထားမျိုးရှိတယ
်ဟုတ်ကဲ့ဘလောက်ထီရောမျှော်မှန်းထားလို့ရမလဲ
နှစ်ဖက်လုံးရဲ့မျှော်မှန်းချက်ထင်မှာတော့အနိုင်ငံလုံးညှိချမ်းရေးထိကြော်လင့်ကြမှာပါပဲအခုလိုဆွေးနွေးတော့ကြရင်မကြခင်ကာလမှာတော့တသက်မမအပြည့်ရတဲ့ဆိုတဲ့သဘောမျိုးဖြစ်လာနိုင်ပါတယ်အခုကတော့ဘယ် agreement မှမရှိပါဘူးသူနားလည်မှုရရထားကြတယ
်ဟုတ်ကဲ့အဲ့တော့ဆွေးနွေးတဲ့နေရာမှာဘယ်လိုကိစ္စတွေကိုအဓိကခက်ခက်ခက်ခက်ဖြေရှင်းရမယ်လို့ထင်
တယ်အခုကတော့တိတ်ပြီးတော့မပြောနိုင်သေးဘူးဒါပေမဲ့နေရာရှာထားတာနဲ့ပတ်သက်လို့ကတော့တော်တော်ကလေးကိုဆွေးနွေးရမယ့်အနေအထားမျိုးရှိပါတယ်အဲ့ဒါလည်းပဲတစ်ဖက်နဲ့တစ်ဖက်လိုတို့ပိုလျှော့ရှင်းနိုင်တော့ကြရင်အဆင်ပြေတော့မှာပါဖြစ်စင်တာကတော့နှစ်ဖက်လုံးမှာကိုဖြစ်စင်တာလေးတွေကိုနည်းနည်းဖြေလျှော့ပြီးတော့ဆွေးနွေးတော့ကြရင်ဘုံသဘောတူညီချက်တခုကတော့မကြမီရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဟုတ်ကဲ့အခုဒီဆွေးနွေးခြင်းတဲ့စန္ဒာကတစ်ဖက်လုံးမှာဘာကြောင့်ရုတ်တရက်ကြီးအခုလိုဖြစ်လာတယ်လို့သုံးသပ်မိလဲ
နိုင်ငံရေးဆိုတာတိမ်တောင်သပွဲအခုလည်းဖြစ်လာတဲ့အခြေအနေကိုကျွန်တော်တို့တောင်အော်ပြီးပါတယ်စစ်ပွဲဟာတာရှင်လာဒီနဲ့အမျှပြည်သူတွေလည်းဒုက္ခဖြစ်တာပဲတိုက်နေကြတဲ့လူတွေကလည်းပင်ပန်းကြတာပဲလေအဲဒါကြောင့်ကိုလိုအပ်တဲ့အရာကိုတိုက်မတိုက်ပဲရနိုင်ရင်တော့ပိုကောင်းတာပေါ့ဗျာဒါသူတို့ရဲ့အတွင်းစိတ်တွေမှာတိုက်ပွဲတွေကိုရက်ချန်နေကြပြီအကြောင်းအရာတစ်ခုပေါ်တာနဲ့ဒိုင်ဒိုင်ဒိုင်ဆိုပြီးတော့စစ်တိုက်စစ်တိုက်ဖြစ်လာတဲ့သဘောသို့တော့တခါတလေမတိုက်လို့မဖြစ်တဲ့အခြေအနေမျိုးမှာတိုက်ကြရတာပဲ
ဟုတ်ကဲ့အခုတော့လဲဆွေးနွေးရမယ့်အခြေအနေကိုရောက်လာတဲ့အနေအထားမှာစခိုင်းပြည်သူတွေအတွက်ကဘာပြောချင်လဲ
အခုလိုတိုက်ပွဲတွေမဖြစ်တဲ့အတွက်လောလောဆယ်မှာပြားစမားတွေပါတွေရိတ်လို့ရတယ်ကိုသွားဒီသွားသွားလာလို့ရတယ်တော်တော်ကိုနေသာထိုင်သာရှိပါတယ်အဲဒါကြောင့်ကျွန်တော်တို့စခိုင်းပြည်သူတွေအနေနဲ့နှင်းချမ်းရေးအတွက်အလုံးဆန္ဒရှိဖို့လိုတယ်တဲ့နိုင်ပူပေါင်းပါဝင်ဖို့လိုရဲကိုနိုင်တဲ့ဖက်ကအခုဖြစ်တဲ့အနေအထားမျိုးကိုပိုင်းဝန်းပြီးတော့ချုပ်ဆိုသင့်တယ
်ဟုတ်ကဲ့ဒီတက်မတော်အနေနဲ့ရောအခုကာလအတွင်းမှာအေးနဲ့ပူပေါင်းဆောင်ရွက်တာတွေရောတွေ့ရလား
တွေ့ပါတယ်အဲ့တော့ဘာကြောင့်လဲဆိုတော့တက်မတော်ဖက်ကရိတ်ခါတွေဆိုကိုပို့ဒီကိုပို့ပို့နေကြတာပဲတက်မတော်ရင်းနှီးကလည်းတော်လိုလာလို့တော်တော်များများတွေ့ရတယ်အဲ့လိုအခြေအနေမျိုးဟာတစ်ဖက်နဲ့တစ်ဖက်နားလည်မှုရထားလို့ပဲနောက်တစ်ခုကလည်းဟိုတုန်းကဆိုရင်ဂိတ်တွေမှာအစစ်စစ်တော်တော်များတယ်အေးအေးရေးဖို့ပါမလားခေါ်တာပါမလားဒီဟာပါမလားဆိုပြီးတော့အခုတော့တက်မတော်ဖက်ကလည်းအဲ့လိုစစ်တာစစ်တာတော့သိပြီးတော့မတွေ့ရပါဘူး
ဟုတ်ကဲ့ဒါတကယ်ကိုထူကြတဲ့တိုးတက်မှုပေါ့နော်ရွေးကောက်ပွဲနဲ့ပတ်သက်လို့ရောတိုးတက်ဖို့အလားလား
ပထမတုန်းကတော့တော်တော်ကိုမျှော်လင့်ခဲ့ပါတယ်တော်တော်လေအခုချိန်ထိရင်းစီကတခုမှအတိအကျမပြောသေးတော့ဖြစ်နိုင်တော့မထင်တော့ဘူးယာ
ဟုတ်ကဲ့အဲ့ဒီအနေထားမှာစိုးရင်ရတဲ့အနေထားရောရှိလားဆက်ထိန်းထားနိုင်ဖို့
အပြစ်ကနဲ့ပတ်သက်လို့တော့သူတို့ထိန်းထားနိုင်မယ်လို့ထင်မြင်မိပါတယ်ရွှေကောက်ပွဲမဖြစ်လို့ပြန်ပြီးတော့တိုက်ကြမယ်ဆိုတာမျိုးမဟုတ်ဘူးရွှေကောက်ပွဲမဖြစ်ရင်လည်းအခုဖြစ်နေတဲ့အနေအထားတစ်ခုကိုဆက်ပြီးတော့သွားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်ဟုတ်ကဲ့ဒီနေရာမှာ NLD အစိုးရအနေနဲ့လည်းအခုအစည်းအဝေးလုပ်ပြီးတော့တိုင်းသားတွေနဲ့ညှိနှိုင်းဖို့အဖွဲ့တစ်ခုဖွဲ့လိုက်ပါတယ
်ကျိုးဆွေးရမယ့်ကိစ္စပါပဲဒီအဖွဲ့အနေနဲ့ညှိနှိုင်းတာကိုဘယ်လောက်အဆင်ပြေဆောင်ရွက်မလဲတကယ်လို့ PP ပြင်ပြင်ဆောင်ရွက်မယ်ဆိုရင်တကယ်ကျိုးဆွေးရမယ့်ကိစ္စဖြစ်ပါတယ် Federal Democracy ကိုကျွန်တော်တို့မှန်းထားတဲ့အခါမှာအဲ့ဒီဖက်ကိုအစားတစားတစားတဲ့ဘယ်လောက်ရွေးလာမလဲ
ဟုတ်ကဲ့အဲ့တော့နောက်တစ်ခုထူးကြတာတော့ A ကနေဖန်ထားတဲ့ NLD ကိုယ်စားလှယ်လောင်းတွေကိုပြန်လွှတ်ပေးဖို့ပါလာတွေ့ရပါတယ်အဲ့ဒီအနေထားရော
ဒီမိုကရေစီဖက်ကိုဆောင်လန်းနိုင်တဲ့နိုင်ငံတစ်ခုမှာလွှတ်တော်ကိုယ်စားလှယ်တို့လွှတ်တော်ကိုယ်စားလှယ်အလောင်းတွေကိုအတိအပြောရရင်ပြည်သူတွေကိုအဖွဲ့အစည်းတစ်ခုခုကအလွဲတကူဖန်ဆီးလို့ရတယ်ဆိုတာကောင်းတဲ့လက္ခဏာမဟုတ်ဘူးဘယ်အဖွဲ့အစည်းကလည်းမလုပ်သင့်ဘူးဆိုပါစို့ဒီဘက်ကရခိုင်မှာဆိုရင်လည်းဒေါက်တာအေးမောင်တို့ဘာလို့ကိုဘာမဟုတ်တဲ့ကိစ္စနဲ့နှိစေထောက်တန်းရှားလိုက်တယ်။နောက်အကြံဖက်နဲ့တွေးပြီးတော့ဖန်ထားတဲ့ပြည်သူတွေအများကြီးရှိတယ်။ဘယ်အဖွဲ့အစည်းပဲဖြစ်ဖြစ်တမတော်ပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်အေးအေးပဲဖြစ်ဖြစ်ဒီလိုအပြုတ်မှုမျိုးကိုမလုပ်သင့်ပါ။တကယ်တမ်းဒါတွေကိုပြန်လေသုံးသပ်ပြီးတော့လက်ပေးသင့်ပါလေ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ဝင်မှာ။